ခဲ့တဲ့နေ့ကပြတ်ထန်းလိုက်တဲ့နိုင်ငံတကာအစ်စ်ပြီးငွေရေးကြီးကြီးအဖွဲ့အစည်းများဥပဒေကိုထိထိရရအကောင့်ထဲပေါ်ရေးဟာဘဏ်လုံငန်းကဏ္ဍတိုးတက်ဖွံ့ဖြိုးဖို့အတွက်အလွန်အရေးကြီးပါတယ်။နောက်တော့ဘဏ္ဍာရေးကဏ္ဍမှာလိုအပ်နေတဲ့လူစွာရင်ဖူလုံရေးအသက်ပညာနဲ့အခြေခံအဆောက်အအုံခိုင်မာရေးနဲ့ပြည်သူယုံကြည်မှုရရှိရေးစတာတွေဟာလည်းအရေးကြီးပါတယ်။အမြင့်နဲ့ဆယ်ကျော်စစ်အာဏာရှင်အမိတ်နာခံခဲ့ရတဲ့ဘဏ္ဍာရေးလောကကိုပြုပြင်လာတာ၄နှစ်ပဲရှိပါသေးတယ်။2023မှာပြတ်ထန်းတဲ့နိုင်ငံတော်ဗဟိုဘဏ်ဥပဒေကစတယ်လို့ပြောရပါလိမ့်မယ်။နောက်တော့2015မှာမြန်မာနိုင်ငံစည်ရင်းကောင်စီဥပဒေပြတ်ထန်းပြီး2016မှာငွေကြေးအဖွဲ့အစည်းများဥပဒေကိုပြတ်ထန်းပါတယ်။အစိုးရနဲ့ပုဂ္ဂလိကကဏ္ဍနှစ်ခုစလုံးမှာပြည်ပဆိုင်ရာစည်ရင်းကိုင်စံနဲ့အညီဆောင်ရွက်နိုင်ဖို့ရွေတယ်လို့ဥပဒေမှာဖော်ပြပါတယ်။စည်ရင်းကိုင်စည်ရင်းကျွမ်းကျင်သူစည်ရင်းပညာရှင်စည်ရင်းလုပ်ငန်းလုပ်ခိုင်သူစတဲ့ဝန်ထမ်းအမျိုးအစားတွေပေါ်လာပါတယ်။ပြည်တွင်းကကော်ပိုရိတ်နဲ့အစိုးရဌာနတွေရဲ့စည်ရင်းရှင်းတန်းနဲ့ဗန္ဒာရေးအစည်းအဝေးခန်းစာတွေနိုင်ငံတကာစာနှုန်းပြီးပါရင်ရင်းနှီးမြှုပ်နှံမှုကိုပိုမိုဆွဲဆောင်နိုင်လိမ့်မယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ
်။ဒါပေမဲ့ဥပဒေစည်းမျဉ်းတွေဘလောက်ပဲကောင်းကောင်းလက်တွေ့အကောင့်ထည့်ဖို့ခက်ခဲနေရင်ရည်ရွယ်ချက်အောင်မြင်ဖို့ခဲရင်ပါတယ်ဗဏ္ဍာရေးပြည့်ပြည့်မှုမှာပါဝင်နေတဲ့အစိုးရဌာနနဲ့အဖွဲ့အစည်းတွေကူးပေါင်းလုပ်ကင်ဖို့နဲ့ညှိနှိုင်းဆောင်ရွက်ဖို့အလွန်အရေးကြီးပါတယ်ဒီနေရာမှာသတင်းအချက်အလက်စိတ်ချရမှုသိတာမြင်တာမှုနဲ့စီမံခန့်ခွဲမှုစွမ်းရည်ရှိဖို့လိုပါတယ်ဒါမှသာပြည်သူနဲ့လုပ်ငန်းရှင်ရဲ့အကျိုးကိုဆောင်ရွက်နိုင်ပါလိမ့်မယ်တိုးချဲ့လာတဲ့ဗန်လုပ်ငန်းအတွက်အမှုတန်းအလွန်အလောက်ပေးနိုင်ဖို့လည်းလိုပါတယ်GIZ ဂျာမန်အဖွဲ့ကစစ်တမ်းကောက်ကြည့်တဲ့အခါမှာဗန်လုံငန်းကဏ္ဍမှာအလုတ်လုပ်နေသူ 9,000 ခန့်ရှိကြောင်းသိရပါတယ်။ဒီကဏ္ဍမှာအလုတ်လုပ်ခြင်းသူနှစ်စဉ် 1,000 လောက်ရှိနေတယ်လို့ခန့်မှန်းထားပါတယ
်။လူစစ်တွေထဲမှာအများစုဟာပုဂ္ဂလိကဗန်လုံငန်းမှာအလုတ်လုပ်ကြရပါတယ်။နှစ်ပေါင်းများစွာအထူးပြန်ဖြစ်ခဲ့တဲ့တိုင်းပြည်မှာပညာရေးနဲ့လက်ကျင်ရေးအစဉ်အလာနေပါတာကြောင့်ကိပ္ပီဘဏ်လုံငန်းအတွက်ကြားကျင်လုပ်တာရှားပါနေရပါတယ်။ဒါကြောင့်မို့လူသစ်တွေထဲမှာဘဏ်လုံငန်းဆိုင်ရာအခြေခံဗဟုသုတချို့တဲ့လူတွေလည်းရှိနေပါတယ်။ဘဏ်လုံငန်းဆိုင်ရာတင်နှန်းကြောင်းအချို့ရှိပြီးမဲ့ကျောင်းစင်တာနဲ့ချက်ချင်းအလုပ်လုပ်နိုင်တာမဟုတ်လို့အချိန်ယူရပါသေးတယ်။အလုပ်ဝင်စားလူသစ်ကိုသာတင်နှန်းပေးနိုင်တာဖြစ်တဲ့အတွက်ကိပ္ပီဘဏ်လုံငန်းအတွက်အထူးတင်နှန်းမျိုးပေးနိုင်တာမဟုတ်ပါဘူး။ဘဏ်လုံငန်းအစဉ်အမျိုးမျိုးမှာအပြည့်အစုံဆိုင်ရာဘဏ်လုံငန်းနဲ့လှုပ်ထုံးလုပ်ကြီးတွေကိုနားလည်ထားဖို့အရေးကြီးပါတယ
်။ဘဏ်လုံငန်းခင်မီအောင်ပြုပြင်ပြောင်းလဲတာဟာတိုးတက်ရေးမှာလိုအပ်တဲ့အဆင့်တစ်ဆင့်သာဖြစ်ပါတယ်။တကယ်တော့ပြည်သူလူထုကယုံကြည်အားကိုးလာမှသာဘဏ်လုံငန်းတိုးတက်ဖွံ့ဖြိုးနိုင်ပါတယ်။ဒီကိစ္စဟာမြန်မာပြည်မှာအခက်အခဲဆုံးလို့ပြောနိုင်ပါတယ်။အစိုးရဟာကိုထုတ်ထားတဲ့ငွေစက်ကူကိုတရားမဝင်ကြောင်းကြေညာတဲ့တိုင်းပြည်ဖြစ်လို့ဘဏ်လုံငန်းကိုပြည်သူလူထုကမယုံကြည်တာမထူးဆန်းသလိုဖြစ်နေပါတယ်။ငွေမဲနဲ့တီထောင်တဲ့ပုဂ္ဂလိကဘဏ်ကိုလည်းစေအစိုးရကခွင့်ပြုခဲ့တာပါ။ဘဏ်လုံငန်းကိုအယုံအကြည်မရှိလို့အနှံငွေရှိသူတိုင်း2002မှာအလူရက်ငွေထုတ်ယူကြတဲ့အတွက်အကြအတဲနဲ့ရင်ဆိုင်ခဲ့ရပါတယ်။အမေရိကန်အစိုးရကတောင်းဆိုမှုကြောင့်ငွေရည်စေးနဲ့ပတ်သက်တဲ့အာစဒနဘဏ်နဲ့မေဖလာဝါဘဏ်တွေကိုပိတ်ပစ်လိုက်ရပါတယ
်အာဆီယံဒေသမှာဘဏ်လုံငန်းပြပမှာငွေအများဆုံးရှိတဲ့နိုင်ငံဟာမြန်မာပြည်ဖြစ်ပါတယ်ရွှေစုဆောင်းမှုအင်ချာမြေဈေးတက်မှုဥစ္စာပစ္စည်းစုဆောင်းမှုတွေဟာဘန်ဒါရေးစစ်တဲ့ကိုမယုံကြည်ကြောင်းပြတ်တတ်တဲ့လက္ခဏာတွေဖြစ်ပါတယ်တိုင်းပြည်ရဲ့နှစ်စဉ်အတွင်းထုတ်လုပ်မှုတန်ဖိုးအချို့အစားကိုကြည့်ရင်လည်းဘဏ်လုံငန်းမှာရှိတဲ့ငွေကြေးပမာဏဟာအနည်းဆုံးဖြစ်နေတာတွေ့ရပါတယ်ဘဏ်ထဲမှာတကြက်ရှိရင်ဘာအပြင်မှာနှစ်ချက်ရှိတဲ့သဘောဖြစ်ပါတယ်2015ရောက်တော့ဘာမှာနှစ်ချက်ခွဲရှိပြီးအပြင်မှာတစ်ချက်ဖြစ်လာလို့ဘဏ်ကိုယုံကြည်လာကြတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ဘဏ်ကငွေ90ရာခိုင်နှုန်းကျော်ဟာအချိန်မရွေးထုတ်ယူနိုင်တဲ့အနှံငွေတွေဖြစ်နေတာကိုကြည့်ရင်ပြည်သူလူထုဟာဘာမှာငွေစုဖို့စိတ်သက်တန်ဖိုးမရသေးပါဘူးကောလာဟလသတင်းကြောင့်အနှံငွေအလုံးအရင်းနဲ့ထုတ်ယူတာမျိုးတွေရှိပါတယ်2012မှာကမ္ဘောဇာဘဏ်ကနေနေ့စဉ်ကျပ်တန်း8000ဘူးထုတ်ယူတာမျိုးရှိပါတယ်။ဥအောင်တောင်းကိုအမေရိကန်ကနံပြပြည့်စီးရင်သွင်းတဲ့2014မှာသူသားပိုင်တဲ့အမရဘဏ်ကနေနေ့စဉ်ထုတ်ယူတဲ့ကျပ်ငွေတန်း16000အထိရှိခဲ့ပါတယ်။ ဒါကြောင့်မြန်မာဘန်လုံငန်းကိုမြန်မာနိုင်ငံသူနိုင်ငံသားတွေယုံကြည်လာဖို့ဆိုတာအနည်းကျအောင်မှဖြစ်ကြောင်း GIZ ဂျာမန်အဖွဲ့ကသုံးသပ်ထားပါတယ်ခင်ဗျာ။